ဒီဇင်ဘာလ22ရက်တနင်္ဂနွေနေ့မှာလည်လာသွားမဲ့ဥပုသ္စာပြေသင်ငန်းဆိုင်ခေါင်းစဉ်ကတော့ခေါင်းဆောင်တို့ဤဩဇာလွှမ်းမိုးခြင်းဖြစ်ပါတယ်။တမန်ကျမ်းစာအစအဆုံးရေးသားထားချက်ကနေကျွန်တော်တို့သင်ငန်းဆိုင်ယူနိုင်တဲ့နမူနာပုံစံကောင်းတဲ့ခေါင်းဆောင်မှုများစွာရှိပါတယ်။အကောင်းတဲ့အဆိုးဒွန်တွဲပါဝင်ခြင်းလည်းပဲရှိပါတယ်။တခါတည်းမှာအဲ့ဒီအကောင်းတဲ့အဆိုးယောနောယောရှက်နေပြန်ပါတယ်။ဆိုတဲ့ခေါင်းဆောင်တွေဟာလည်းပဲကောင်းတဲ့လုပ်ရက်တွေကိုလုပ်ခဲ့ပူးပြန်ပါတယ်။ထို့နည်းတူကောင်းတဲ့ခေါင်းဆောင်ခေါင်းတွေဟာလည်းပဲဆိုးတဲ့အမှုကိုလုပ်ခဲ့ပူးပြန်ပါတယ်။အားလုံးကိုခြုံကြည့်မယ်ဆိုရင်တော့ခေါင်းဆောင်ဟာလည်းပဲလူသားပဲဖြစ်ပါတယ်။အကောင်းတဲ့အဆိုးအမှန်နဲ့အမှားအမြဲတုံတွဲပြီးတော့အသက်ရှင်ရတဲ့သူတွေပဲဖြစ်ပါတယ်။အဲ့လိုမျိုးတော့အတွေ့အကြုံမျိုးမကြုံခဲ့ဘူးရတဲ့သူတဦးတယောက်မှရှိမှာမဟုတ်ပါဘူး။ပြဿနာကတော့သင်ဟာခေါင်းဆောင်တယောက်ဖြစ်လာချိန်မှာသင်ရဲ့ဩဇာလွှမ်းမိုးနိုင်ခွင့်ရှိပြီဖြစ်ပါတယ်။အကောင်းဘက်ကပဲဖြစ်ဖြစ်အဆိုးဘက်ကပဲဖြစ်ဖြစ်ရွေးချယ်ပြုလုပ်နိုင်တဲ့ဩဇာရှိပြီဖြစ်ပါတယ်။အနှုတ်သဘောဆောင်တဲ့ဩဇာလွှမ်းမိုးမှုမှာကတော့သင်ရဲ့အိမ်တောင်နဲ့သင်အလုပ်လုပ်ကိုင်နေတဲ့နေရာမှာမကောင်းခြင်းသဘောကိုဖြစ်စေပါတယ်။တဲ့အနေနဲ့ဘယ်နေရာမှာပဲရောက်ရှိနေပါစေအလိုအနှုတ်သဘောဆောင်တဲ့ဩဇာလွှမ်းမိုးခြင်းကိုအသုံးပြုမယ်ဆိုရင်တော့ဆိုးကျိုးကိုသာရရှိခံစားရမှာဖြစ်ပါတယ်သို့တော်တင်ဟာခေါင်းဆောင်တူဦးဖြစ်လာတာနဲ့ဝိညာဉ်ရေးသဘောပြည့်မယ်နိုင်ငံတော်အရေးကိုရှေ့ရှုမယ်ဆိုရင်တော့လှုပ်ဆောင်သမျှတိုးတက်အောင်မြင်ခြင်းရှိပါလိမ့်မယ်တင်ဦးဆောင်ရတဲ့ဌာနမှာခေါင်းဆောင်တူဦးဖြစ်နေမယ်ဆိုရင်စီမင်းစည်းကမ်းဥပဒေနဲ့နှုတ်ကပတ်တော်ရဲ့တွင်တင်မှုအတိုင်းရောင်ပြန်ဟပ်စေဖို့ပဲဖြစ်ပါတယ်ကောင်းဆောင်မှုနဲ့ပတ်သက်ပြီးတော့တမန်ကျမ်းစာကဖော်ပြချက်တွေရှိပါတယ်။ရေရောပေါင်မင်းအကြောင်းကိုဓမ္မရစွင်တတရဆောင်ခန်းကြီး7ငွေ1ကနေ15မှာတွင်နိုင်ပါတယ်။နောက်ပြီးပေတရုအကြောင်းကိုတော့တမန်တော်ဝုဒ္ဓခန်းကြီး15ငွေ9ကနေ17မှာတွင်နိုင်ပါတယ်။နောက်တစ်ယောက်ကတော့ယောရှိမင်းဖြစ်ပါတယ်။သူ့အကြောင်းကိုတော့ဓမ္မရစွင်ဇဒုထဆောင်ခန်းကြီး23ငွေ1ကနေ10မှာတွင်နိုင်ပါတယ်။နောက်တစ်ဦးကတော့အမျိုးသမီးဖြစ်ပါတယ်။ဒီဘောရာဖြစ်ပါတယ်။သူမကိုတော့တရားသူကြီးမဆာခန်းကြီး၄ငွေ1ကနေ16မှာတွေ့နိုင်ပါတယ်။နောက်တစ်ယောက်ကတော့အာဟမင်းဖြစ်ပါတယ်။သူ့အကြောင်းကိုတော့ဓမ္မရာဇဝင်တတရဆောင်ခန်းကြီး21ငွေ1ကနေ16မှာတွေ့နိုင်ပါတယ်။ကျွန်တော်တို့အနေနဲ့ကျမ်းချက်တွေကိုဖတ်ရှုပြီးတော့သူတို့ရဲ့အကြောင်းကိုလေ့လာလိုက်တဲ့အခါမှာခေါင်းဆောင်မှုတွေတွေ့ရမှာဖြစ်ပါတယ်။သူတို့ရဲ့ခေါင်းဆောင်မှုအောက်မှာဖြစ်ဖြစ်ခဲ့တဲ့ရာဇဝင်နဲ့အကောင်းနဲ့အဆိုးကိုကျွန်တော်တို့ဘဝသက်တာမှာသင်ငန်းစာယူပြီးတော့မှန်ကန်တဲ့ခေါင်းဆောင်မှုမျိုးနဲ့အသက်ရှင်တဲ့ယုံကြည်သူတွေဖြစ်စေဖို့အတွက်တနင်္ဂနွေနေ့ဥပုသ္စာပြေသင်ငန်းစာကဖော်ပြထားပါတယ်။